ဝေကြီးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့နဲ့အတူအထူးစုံစမ်းစစ်ဆေးဦးစီးဌာနစာသုံးလုံးတို့ကိုအသစ်ပြန်ထလိုက်တဲ့ငွေကြေးခွာချမှုတိုက်ဖြစ်ဥတွေမှာဦးစီးအဖွဲ့တွေကိုပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်စွာဆောင်ရွက်နိုင်ကြောင်းပါရှိပါတယ်။ဒါအပြင်အဲ့ဒီဖွဲ့ဟာတည်ဆဲအာဏာပိုင်ဖွဲ့စည်းတစ်ခုရဲ့ဖွဲ့စည်းပုံမှာထည့်သွင်းဖွဲ့စည်းထားရင်တော့အာဏာပိုင်ဖွဲ့စည်းနဲ့မတူတဲ့တရားလုပ်ငန်းတွေတတ်မှတ်ထားလဲပါဝင်နေပါတယ်။လုပ်ပိုင်ခွင့်တွေပို့ပေးလိုက်တဲ့အတွက်လက်တွေ့လုပ်ငန်းတွေဆောင်ရွက်တဲ့အခါမှာပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မှာဖြစ်တယ်လို့စာသုံးလုံးရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးက RFI ကိုပြောပါတယ်။င
ွေကြေးခွာချမှုတိုက်ဖြစ်ရင်လည်းပတ်သက်တဲ့လုပ်ငန်းဆောင်ရွက်တဲ့အပိုင်းလေးတွေမှာလိုအပ်တဲ့ဟိုကျွန်တော်တို့ပိုင်ခွင့်တွေဆက်ရှိပြီးတာရှိတာပေါ့။အဲ့တော့တကယ်လုပ်ငန်းလက်တွေ့ဆောင်ရွက်တဲ့ဟာကြရင်တော့ကျွန်တော်တို့နည်းလေးပို့ပြီးတော့ပို့ပြီးထိထိရောက်ဆောင်ရွက်နိုင်နိုင်မှာပေါ့နော်။အဲ့လိုပဲပြောလို့ကြမှာပေါ့။ကျွန်တော်တို့ဒါကဟိုမျိုးမဟုတ်လိုအပ်မှာဘဟုဖွဲ့တောင်းပြီးအပ်မှာကျွန်တော်တို့ဒါရင်လုပ်ဖို့အတွက်လိုအပ်တယ်ဆိုပြီးတော့ဒီဘက်တဲ့ကိစ္စမျိုးပေါ်ပေါက်လာမှာလေဟိုတောင်းပေးမှာလေဘဟုဖွဲ့ရအဲ့လိုမျိုးကြမှာပဲဟိုဆောင်ရွက်နိုင်အောင်ဆိုပြီးတော့ဒါပြဋ္ဌာန်းလာတာဖြစ်မှာဟုတ်ကဲ့။
ဒီဥတွေကြောင့်နိုင်ငံခြားညီညွတ်မှုနယ်မှုတွေကိုပို့တိုးလာမှာဖြစ်ပြီးအသုံးဝင်လိမ့်မယ်လို့ဗန်လုံကန်းကျွမ်းကျင်ပညာရှင်ဦးရဲမင်းဦးကပြောပါတယ်
။ကျွန်တော်တို့ဒီဝေကြီးခွာချတဲ့ဒီစာကိုဟိုးရင်နဲ့တော့စောက်သုံးလုံးအောင်ပဲခြင်တာဒီစာတွေအဲ့ဒီဥပဒေကကျွန်တော်မြင်တာကစောက်သုံးလုံးကိုပို့ပြီးတော့အားဖြည့်ပေးခြင်းတဲ့သဘောလို့ပဲကျွန်တော်တို့ကမြင်တယ်။လုပ်ပိုင်ခွင့်ပို့ပေးတဲ့သဘောအဖွဲ့စည်းတိကျထပ်ဖွဲ့ရင်တော့အဲ့ထပ်ဖွဲ့တဲ့အဖွဲ့စည်းတိစောက်သုံးလုံးနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေခွဲထုတ်လာတဲ့အဖွဲ့စည်းမျိုးပဲဖြစ်လိမ့်မယ်။ဒါကျွန်တော်တို့ယူဆတာပေါ့။နောက်တစ်ခါကျတော့ဒီဘာလို့ဝေကြီးခွာချမှုကိုအပြင်းထန်လုပ်ဖို့လိုလာလဲဆိုတော့ဒီကျွန်တော်တို့ခုနိုင်ငံပိုင်ကြီးကျွန်တော်စာပေးနေတဲ့ဗန်ဒီစာပီပီနိုင်ငံလုံငန်းတွေမှာနိုင်ငံဖို့ဝင်ဝင်ပြူပြီးလို့ကြေညာတဲ့အချိန်မှာမြန်မာနိုင်ငံပြည်ငွေကြေးခွာချမှုမရှိတဲ့အတိုင်းပြည်ဖြစ်မှာဒီ investment တွေကိုကျွန်တော်တို့အားမခံနိုင်တယ်။ဒါပေမဲ့တော့ဘယ်လိုလဲဆိုတော့ဥမာဘိုးဘန်လိုမျိုးအဲဒီ regulator နေနဲ့ရှိတဲ့အဖွဲ့အစည်းတွေကခိုင်မာတယ်အစီအစဉ်အတိအကျလုပ်တယ်ဒါမျိုးပြဖို့လိုအပ်တယ်လို့တစ်ခါကကြလဲဒီငွေကြေးနဲ့ပတ်သက်ရင်ငွေကြေးခွာချမှုဘာမှလုံးဝမဖြစ်အောင်လို့ထိန်းသိမ်းနိုင်တဲ့ဥပဒေနဲ့ထိန်းသိမ်းနိုင်တဲ့အဖွဲ့အစည်းတွေရှိတယ်ဆိုတော့ကျွန်တော်တို့ပြဖို့လိုတယ်ဒါမှဒီငွေကြေးနဲ့ဆက်တဲ့ယင်းနည်းနည်းမဲ့ဘဏ်တွေအမကန်တွေအဲနောက်တစ်ခါတခြားကုမ္ပဏီတွေလာတဲ့အချိန်မှာသူတို့ကလည်းမြန်မာနိုင်ငံမှာဘောက်တာမလုပ်ပါဘူးဆိုတဲ့သဘောမျိုးပေါ့ဗျာနိုင်ငံတကာကိုသူတို့ပြောနိုင်တာပေါ့ကျွန်တော်မြင်တာကဒီဥပဒေကတော့လက်ရှိကျွန်တော်တို့အတွက်အသုံးဝင်လိမ့်မယ်ကောင်းလဲကောင်းလိမ့်မယ်ပေါ့
စုံစမ်းမဲ့သူတွေဟာယင်းနည်းနည်းမဲ့တခုခုလုပ်ငန်းတခုခုအတွက်လုပ်ပိုင်ခွင့်ရသွားတဲ့သူတွေရဲ့ငွေကြေးတွေဟာငွေဖြူဖြစ်မဖြစ်တရားမဝင်နည်းလမ်းနဲ့ရထားတာဟုတ်မဟုတ်နဲ့စားတဲ့စုံစမ်းစစ်ဆေးတာတွေလုပ်မှာဖြစ်တဲ့အတွက်လုပ်ပိုင်ခွင့်ရောင်းစားလိုက်တဲ့ပုံစံအကြက်ဒီလိုက်စားမှုမျိုးတွေဖြစ်လာမလားဆိုတာတော့ပြောရခက်တဲ့အပြင်အဖွဲ့ဝင်တွေဘယ်သူပါမယ်ဆိုတာလည်းမသိသေးတဲ့အတွက်ခံမန်းလို့မရသေးဘူးလို့ဦးရဲမင်းကဆိုပါတယ်ငွေကြေးဆိုင်ရာစစ်ဆေးရေးအဖွဲ့နဲ့စာသလုံးတို့ဟာစုံစမ်းထောက်လိုင်းအဖွဲ့ကပေးပို့လာတဲ့အမှုတွေနဲ့သတင်းရင်းမြစ်တွေကိုစုံစမ်းတဲ့အခါတက်တည်ကံပစ္စည်းတွေကိုချိတ်ပိတ်နိုင်ခွင့်ဘဏ်ငွေစင်းတွေကိုကြီးစုစစ်ဆေးပြီးထိန်းချုပ်ခွင့်စီးပွားရေးမှတ်တမ်းတွေကိုတင်ဆက်ရယူခွင့်ကွန်ပျူတာစနစ်ကိုရဲနဲ့စာပါတွေကိုဝင်ရောက်ကြည့်ရှုခွင့်ဆက်သွယ်ရေးစနစ်နဲ့ electronic ထုတ်လွှင့်မှုတွေကိုစောင့်ကြည့်ပြီးကြားဖြတ်နားထောင်ခွင့်နဲ့လှုပ်ရှားမှုတွေစကားပြန်လည်ပြောဆိုမှုတွေကိုအတန်ဒါမှမဟုတ်ဗီဒီယိုမှတ်တမ်းယူခွင့်အစတွေကိုလုပ်ပိုင်ခွင့်ရရှိသွားပြီဖြစ်ပါတယ်။ဒီလိုပြဋ္ဌာန်းမှုဟာနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရလုပ်ခွင့်မပေးထားတာတွေကိုဒီဥပဒေမှာလုပ်ခွင့်ပေးသလိုမျိုးဖြစ်နေတဲ့အတွက်ဥပဒေပညာရှင်တွေပြန်လည်ညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ဗန်လုံကန်းကျွမ်းကျင်ပညာရှင်ဦးရဲမင်းကပြောပါတယ်။
အဲ့နှစ်ခုကဟိုဘက်ထိပ်ဒီဘက်ထိပ်လိုမျိုးဖြစ်နေတယ်။ရှေ့ဥပဒေတော့မလုံနဲ့လို့တားထားတဲ့ကိစ္စတွေကိုဒီဥပဒေမှာလုတ်ခွင့်ပြုပြီလို့ပြောထားတာတွေ့ရပြီးတော့အဲ့ဒါတော့ဥပဒေပညာရှင်တွေသူဆိုင်ရာပုဂ္ဂိုလ်တွေပြန်ညှိကြမှာတဲ့။ဒါပေမဲ့ကျွန်တော်တို့ဥပဒေထုံးစံကတော့နောက်ထပ်တဲ့ဥပဒေကိုအတည်ယူအောင်မအောင်အဲ့တော့ဒီလိုငွေကြေးခွာချမှုကိစ္စနဲ့ပတ်သက်ပြီးတန်တရားရှိတဲ့လူဆိုတော့ဒီနောက်ဥပဒေနဲ့ကန့်တယ်ပြီးလုပ်ရင်ရတယ်ဆိုတဲ့သဘောမျိုးတော့တက်ရောက်တယ်။ဒါပေမဲ့တစ်ခါတည်းကြလဲကိုစိတ်ပွက်တာရှိတာပါဗျာ။ဟိုပြောချင်တာကငွေကြေးခွာချမှုတစ်ခုခုကိုတန်တရားချစ်လို့ဆိုပြီးတော့ဒီနောက်ဥပဒေနဲ့စုံစမ်းစစ်ဆေးတာကိုလုပ်တယ်။ဒါပေမဲ့စုံစမ်းစစ်ဆေးချက်မှာဟိုပုဂ္ဂိုလ်ကငွေကြေးခွာချမှုဘာမှလုပ်မထားဘူး။ဒါပေမဲ့သူ့တမ်းမျိုးတွေသိသွားရခါမှာတော့ရှေ့ဥပဒေနဲ့တရားပြန်ဆိုင်ဘယ်လိုလုပ်မလဲဆိုတာမျိုး။အဲလိုမျိုးဟာတွေကတော့ဥပဒေပညာရှင်တွေနဲ့စဉ်းစားမှာပေါ့သူတို့။အဲ့တော့ဒီစုံစမ်းစစ်ဆေးအဖွဲ့ကိုလည်းကာကွယ်ပေးဖို့လိုတာ။အဖက်ကတည်းကလူပုဂ္ဂိုလ်တူချင်းမှာလူကောင်းတူအောင်တွေရဲ့ကိုယ်ရေးချက်လက်ကိုလည်းထိမ့်သိမ့်မှုကလည်းတာဝန်ရှိတယ်။အဲ့တော့ဒီနှစ်ခုကြားမှာသူတို့ညှိရမှာပေါ့
။2019ခုနှစ်ကပြန်ထလိုက်တဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလှုပ်လှမ်းမှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေမှာနောက်ရောက်ကန်စောင့်ကြည့်တာစုံစမ်းထောက်လှမ်းတာဆက်သွယ်ရေးပစ္စည်းတစ်ခုခုကြားကြားဖြတ်ဖမ်းယူနှားထောင်တာအနောက်ဆက်ပေးတာမပြုလို့ရလို့ပြဋ္ဌာန်းထားသလိုဆက်သွယ်ရေး operator တွေထံကလည်းသတင်းအချက်အလက်တွေတောင်းယူတာထုတ်ပေးတာမပြုလို့ရလို့ပြဋ္ဌာန်းထားတာပါစာသုံးလုံးရဲ့ညွှန်ကြားမှုဦးအောင်မျိုးကတော့စုံစမ်းရေးအဖွဲ့ဘူကငွေကြေးနဲ့ဆိုင်တဲ့အမှုတစ်ခုအတွက်စုံစမ်းဖို့တာဝန်ပေးတဲ့ခါမှသာလုပ်ပိုင်ခွင့်ပေးထားတဲ့အချက်တွေကိုအသုံးပြုမှာဖြစ်တယ်လို့ဆိုပါတယ်စစ်စီအဖွဲ့နဲ့စာသုံးလုံးတို့ဟာဘိုးအဖွဲ့ရဲ့ညွှန်ကြားချက်နဲ့ငွေကြေးခွာချမှုနဲ့သက်ဆိုင်တဲ့အမှုကိစ္စတွေကိုစုံစမ်းထောက်လှမ်းတဲ့အခါအတွင်ယူစုံစမ်းမှုအပါအဝင်အပြည့်အဝရရှိထားတဲ့လုပ်ပိုင်ခွင့်တွေနဲ့သုံးလအတွင်းစုံစမ်းမှာဖြစ်ပါတယ်စီးပွားရေးပညာရှင်ဦးလာမောင်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ပြရလဲကောင်းတယ်နောက်ပြီးတော့ဖွဲ့ပြီးဖွဲ့တာလဲကောင်းပါတယ်เนาะခုကအာဂရိအဖြစ်အဖွဲ့နဲ့လဲရှင်ဖွဲ့ပြီးတော့ပေါ်ပေါက်လာရင်တော့နည်းနည်းလေးတော့ပုံပြီးတော့ခေါ်ဝါချတာတွေရော့သွားနိုင်တဲ့သဘောတော့ရှိရပေါ့ဟောအဲ့ဒီမှာကဥပမာဆိုကြပါစို့အခွန်ပိစအခက်ခဲကြောင့်ဝင်မဲခေါ်ဝါချတာမျိုးတွေလဲရှိတာပေါ့เนาะအဲ့တော့သူလာကခေါ်ဝါချခြင်းဤမခေါ်မယ်အရင်အပြစ်เนาะသူ့ရဲ့ခြင်းမြစ်ကိုအရင်ဆုံးလိုက်ပြီးတော့ထုတ်ဖို့လဲလိုတယ်ပေါ့အဲ့ဒီ ဝင်ဝဲခွာချမှုတက်စီဖွဲ့ရရနေပြီးတော့အဲ့ဒီလိုသူနဲ့ကိုင်းဆက်ချိတ်ဆက်ပြီးအားလုံးကိုပြောင်းစူးစားပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒါကြီးကဖွဲ့ပြီးတာကောင်းပါလေ
ဒါပေမဲ့လုပ်ပိုင်ခွင့်တွေလွန်ခဲ့ပြီးတော့ကိုပိုင်လူခွင့်ရေးကိုအနှောက်အယှက်ဖြစ်စေတဲ့ဆိုရင်တော့တရားပြန်စင်သာပြီးတုံးသက်ဖို့လိုတယ်လို့ဦးလာမောင်ကဆိုပါတယ်။ဒါအပြင်ငွေကြေးခွာချမှုအကြမ်းဖက်မှုနဲ့ပတ်သက်ပြီးငွေကြေးနဲ့ပစ္စည်းထောက်ပံ့နေတယ်ဆိုတဲ့အချက်လက်တွေနဲ့သတင်းအချက်လက်တွေပေးတဲ့မျက်မြင်သက်သေတွေတကြွလှုပ်ရှားသူတွေနဲ့သူတို့ရဲ့မိသားစုတွေကိုကာကွယ်ပေးဖို့အတွက်တပ်တည်ခံချက်တွေကိုထုတ်ဖော်မပြောဖို့နဲ့တရားရုံးမှာတော့မှတ်တမ်းဖြစ်မှထားဖို့ဥပဒေနဲ့ကာကွယ်ပေးထားပါတယ်။ငွေကြေးခွာချမှုနဲ့သက်ဆိုင်တဲ့တာဝန်ဝတရားတွေကိုလိုက်နာဆောင်ရွက်ဖို့ပြက်ကွက်တဲ့သတင်းဘုတ်အဖွဲ့အစည်းတွေဒါမှမဟုတ်အဲ့ဒီအဖွဲ့အစည်းရဲ့ဒရိုက်တာနဲ့ဒရိုက်တာအဖွဲ့ဝင်တွေအမှုဆောင်အရာရှိတွေနဲ့ကြီးကြပ်စီမံခန့်ခွဲသူတွေကိုရာထူးကရက်ဆိုင်တာအပြင်ဒဏ်ငွေကျပ်350ကနေ3000အထိချမှတ်နိုင်တယ်လို့လည်းပါရှိပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ